ကမ္ဘာတလုံးကိုဗစ် -19 ကာယောဂါကံခံနေရသလိုကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပါရင်ဆိုင်နေရတာကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့စက်တင်ဘာလမှာကြောက်တဲ့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်နှစ်သက်လည်နှစ်ဌာနမှာကုလသမဂ္ဂကင်းရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါအပြင်ဒီကနေ့ကမ္ဘာကြီးမှာဗက်ပေါင်းဆောင်ကစိန်ခေါ်မှုတွေနဲ့ပြည့်နေပေမဲ့အဖြေမရနိုင်တဲ့ဖြစ်နေရကြောင်းနဲ့ဒီ COVID-19 ကာယောဂါကလည်းကမ္ဘာကြီးဘလောက်ထိခိုက်လွဲနေလဲဆိုတာကိုပြသနေပြီးဒီယောဂါနဲ့ပတ်သက်ရင်အားလုံးအတူလက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါရယ်ကုလသမဂ္ဂ85နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်ရင်းနှစ်ဆင်ပြည့်စုံကြတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုပါစတင်ခဲ့တာပါဒီနှစ်မှာတော့ COVID-19 ကာယောဂါကြောင့်အရင်လိုလူကိုယ်တိုင်ညီလာခံတက်ရောက်တာမျိုးမဟုတ်ဘဲအများစုကအွန်လိုင်းကနေလည်းတက်ရောက်ကြတာဖြစ်ပါရယ်ကျေပြောတဲ့ညီလာခံခန့်မှန်းကြီးတယ်မှာလူချင်းခက်ခွာခွာနေနိုင်ဖို့အတွက်ဒီနီလာကံကိုနိုင်ငံတကာနိုင်ငံကနေတယောက်ကြမှာဖြစ်ပြီးနိုင်ငံအကြီးအကဲတွေဝန်ကြီးချုပ်တွေကတော့သူတို့နိုင်ငံတွေကနေဗီဒီယိုသတင်းစကားတွေပါရင်အဝေးကပဲတယောက်ဖို့ရှိပါတယ်လူများစိုးရင်ကြောက်လန့်တဲ့တတိယကမ္ဘာဆက်မဖြစ်ပေါ်အောင်ရှောင်ရှားနိုင်ခဲ့ကြောင်းနဲ့အင်အားကြီးနိုင်ငံတွေကြားစီးရီးပဋိပက္ခမဖြစ်အောင်နှစ်ပေါင်းများစွာလှုပ်ဆောင်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုတစ်ရက်ဖြစ်နေဂုဏ်ယူရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်တာကိုတာစီထိန်းထားမှာဖြစ်ကြောင်းလဲကုလသမဂ္ဂအကြံအမှုချုပ်ကပြောကြားခဲ့ပါတယ်